မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါအမျိုးရှင
်အခုဆိုရင်ဒီရခိုင်ဒေသမှာတိုက်ပွဲတွေကပြင်းထန်နေပါတယ်ပေါ့နော်ပြီးတော့အေးအေးကလည်းမြောက်ပိုင်းဒေသတချို့သိမ်းထားတယ်ပေါ့ရှေ့အလားအလာဘယ်လိုရှိပါမလဲ
ပြက်ပြက်သားသားပြောဖို့ခက်ပါသေးတယ်အေးကတော့ဆက်ပြီးတော့သူတို့သိမ်းပိုက်ဖို့ကြိုးစားမှာပဲထင်ပါတယ်အခုမြောက်ပိုင်းနေမကဘူးအလဲပိုင်းလို့ပြောရမယ်ဒီကြောက်ဖြူတို့ဂျန်ပြဲကျွန်းတို့ဘာလို့သူတို့ကဥတည်ပြီးတော့လှုပ်လှန်နေတာတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲအခြေအနေကတော့ပြီးအောင်မယ်မဟုတ်သေးပါဘူးအဓိကတစ်ခုကနောက်တစ်ခုကဒီခိုင်ပြဿနာကနိုင်ငံတကာရဲ့ပါဝင်ပတ်သက်မှုအထူးသဖြင့်အိန္ဒိယနိုင်ငံတွေရဲ့ပါဝင်ပတ်သက်မှုပေါ့လေအိန္ဒိယဆိုတာဟိုဘက်အစ်ဘက်အိန္ဒိယတရုတ်ရဲ့အိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်ရဲ့သူတို့ရဲ့ပါဝင်ပတ်သက်မှုလည်းရှိနေတဲ့အတွက်ကြောင့်ဒီဟာပို့ပြီးတော့ဆုတ်ထွေးနိုင်ပါတယ်နောက်စိတ်ငြိမ်းချမ်းရာအကောင်းဆုံးကတော့ပြည်သူလူထုရဲ့ဒုက္ခရောက်တဲ့ကိစ္စပါပဲဆိုတော့ဒီကိစ္စတွေကဆက်လက်ပြီးတော့ရှိနေအောင်မယ်ဆုစုခရစ်တီဖြစ်နေဦးမယ်လို့ယူဆပါရတယ
်။ဟုတ်ပါတယ်ဒီလိုဒီတိုက်ပွဲတွေကြားမှာဒီပြည်သူလူထုကတကယ်ကိုပဲအတ္တိဒုက္ခနဲ့ကြုံနေရပါတယ်။တို့ဒီနယ်မြေတွေကိုစစ်ကောင်စီဘက်ကနေပြီးတော့ပြန်ပြီးတော့သိမ်းနိုင်မယ့်အလားအလာအောင်ရှိပါလား
။ပြန်သိမ်းနိုင်မယ့်အလားအလာတော့လောလောဆယ်မတွေ့ရသေးပါဘူး။စစ်ကောင်စီပြန်သိမ်းယုံလောင်နဲ့လည်းပဲဒီအထူးသဖြင့်ပြည်သူလူထုရဲ့ဒုက္ခတွေကပြေလည်သွားမှာမဟုတ်ဘူးထင်ပါတယ်။ပြည်သူလူထုတွေကတော့အခက်အခဲတွေကျန်တဲ့နေရာမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်သူတို့ကတော်တော်လေးအခက်အခဲကြုံနေရမှာပါပဲ။ဘယ်စစ်မဆိုစစ်ပွဲတစ်ခုဖြစ်လိုက်ပြီဆိုရင်ပထမဆုံးဆုံဆုံရသူကတော့ဝင်းနာလူစားဆိုတာလူစားပထမဆုံးလူစားကတော့ပြည်သူလူထုပါပဲ။သူကတော့မြေစာပြင်ဖြစ်ရတာပေါ့လေ။ဆိုတော့စစ်မဖြစ်လို့လည်းမရဘူးလားဆိုတော့စစ်ဆိုတာကလည်းနိုင်ငံရေးအဖြစ်မပြေလည်နိုင်တဲ့အတွက်ကြောင့်နောက်ဆုံးစီးရေးဘက်ကိုကူးပြောင်းသွားရတာဖြစ်ပါတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းနိုင်ငံရေးပြဿနာပြေလည်မှုမရှိသမျှကတော့စစ်ကတော့လွယ်ဖြစ်နေဦးမှာပဲ။ဆိုတော့ပြည်သူကတော့ဆက်လက်ပြီးတော့ဒုက္ခသူခါနဲ့ကြုံနေရအောင်မယ်ထင်ပါတယ်သူတို့ကကုန်စည်နှုန်းကြီးမြင့်တယ်ဟိုအိမ်မလုံခြုံဘူးအဆဲဟိုအိမ်မလုံခြုံလို့ဒေသခြားတွေကိုထွက်ပြေးရတာတွေအစအစရကြုံနေရပါတယ
်ဒီအရှိမပေါ့ရှမ်းမြောက်ကိစ္စမှာတော့တရုတ်ကနေပြီးတော့ဂျာဝင်ပြီးတော့ဆေးဆက်ခဲ့ပါတယ်ဒီရခိုင်ကိစ္စမှာရောတရုတ်သဘောထားဘယ်လိုရှိပါလဲ
တရုတ်ကလည်းဆေးဆက်တယ်ဆိုတာပထမတစ်ခါကျွန်တော်တို့ပြောခဲ့ရတယ်တရုတ်စံမကြီးကဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားဝန်ကြီးကိုဓာတ်ကာမှာတွေ့တယ်တွေ့ပြီးတော့အေးနဲ့စစ်ကောင်စီနဲ့ဖြစ်နေတဲ့ကိစ္စကိုပြည်လဲအောင်သူတို့နှိမ့်နိုင်နေပါတယ်နော်အဲဒီတော့အဲသူတို့နှိမ့်နိုင်ရတဲ့ရွေချက်ကလည်းပဲဘင်္ဂလားဒေ့ရှ်ကရောက်စနေတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေခိုင်မဲ့ကိုပြန်သွားနိုင်အောင်သူတို့ကြိုးပမ်းနေပါတယ်ဆိုတော့ပြောတယ်ဆိုတော့ကျွန်တော်တို့ပြောခဲ့သလိုပဲသိတော့အတိတ်ပဲမရှိဘူးပေါ့လေဟိုမှာရှိနေတဲ့ဒေသခံတွေတောင်နေလို့မရတဲ့အချိန်မှာသူတို့ကိုပြန်သွားလို့ရနိုင်အောင်တရုတ်ကစဉ်းစားပြနေဆိုတော့သိအတိတ်ပဲမရှိဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်ရဲ့စစ်စပ်ဖို့ကြိုးပမ်းအထုံးကိုသိမ့်မတွေ့ရသေးပါဘူးတရုတ်တွေလည်းချင်းချင်းစရာအများကြီးဖြစ်ပါလိမ့်မယ်သူလွန်တွေမင်းတော်ကမင်းနေရာလုံးတော်တော့ဆိုပြီးတော့အဲ့လိုပြောလို့လည်းရမယ့်အခြေအနေမဟုတ်ပါဘူးသူတို့တွေလည်းထက်သွင်းစဉ်းစားရတယ်အများကြီးစဉ်းနေလို့ထင်ပါတယ်ဒီကိစ္စမှာတော့ဆိုတော့သိပြီးတော့မလွယ်လှသေးဘူးလို့ပြောရမှာပါ
အဲ့တော့ဒီရခိုင်နဲ့ရှမ်းမြောက်ကိစ္စနဲ့ကြားမှာဘာကွာလို့ပါလဲ
ဒီကအဲ့ဒါပေါ့ရှမ်းမြောက်ကတရုတ်တနိုင်ငံနဲ့သာအဓိကအဖြစ်ပါဝင်ပတ်သက်တယ်ရှမ်းမြောက်မှာတရုတ်ရဲ့ influence others from Musinan de Surago American လက်ခံတယ်နိုင်ငံတကာလည်းသဘောပေါက်တယ်ဒါဟာသူတို့ရဲ့ backyard လို့ပြောတာပေါ့သူတို့ရဲ့ channel page channel လို့ပဲပေါ့သူတို့လူမျိုးတွေသိအရေးကြီးတဲ့နေရာဖြစ်တယ်ဆိုတာတရုတ်ကဝင်ဆွတ်တာကိုသူတို့ကသိပြီးတော့ပြင်းပြင်းထန်ထန်မပြောကြပါဘူးဒါပေမဲ့ရခိုင်လိုနေရာမျိုးမှာလည်းပဲတရုတ်ကတော့သူအကျိုးစီးပွားတွေအများကြီးရှိတယ်ဒါပေမဲ့တရုတ်အကျိုးစီးပွားတစ်ခုလည်းမဟုတ်ဘူးဒီဘက်ကအိန္ဒိယအကျိုးစီးပွားလည်းရှိတယ်တရုတ်ကတော့တရုတ်ပြည်ဘက်ကနေပြီးခိုင်ကိုလာပြီးတော့အဲဒီအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လူကျင်တဲ့တရုတ်ရဲ့ကြောက်ဖြူရည်နဲ့စစ်ကမ်းတို့အထူးစီးပွားရေးဇုန်တို့ပိုက်ပလိုင်းတို့ဘာလို့ညာလို့ရှိရထုံးရီလောက်မှာအိန္ဒိယကလည်းပဲမီဇိုရမ်ကနေပြီးတော့ပလဲဝါကနေပြီးတော့ကလဒန်မြစ်ကိုဆုံဆင်းပြီးတော့စစ်တွေစစ်ကမ်းလုပ်ပြီးတော့သူတို့ဖွင့်မယ်နောက်တစ်ခါအိန္ဒိယမြန်မာပြည်ပေါ့လေနောက်ပြီးတော့ Thailand အခုအဲ့ဒီလမ်းကိုတော့သူဆက်ပြီးတိုးချဲ့နေတာဟို Vietnam တိုးချဲ့နေတယ်ဆိုပြီးတော့တော်တော်လုံးကပဲသူဆွေးနွေးနေတာရှိပါတယ်ဆိုတော့ဒီအရာသိပြီးတော့မလွယ်လှဘူးအဲ့ဒီနိုင်ငံတွေအပြင် Thai တောင်မှပဲ Bangladesh နဲ့သူဟာစီးပွားရေးလုပ်ထင်ပါတယ်ဆိုပြီးတော့တော်တော်လုံးကသွားပြီးဆွေးနွေးတာတွေ့ Thai Senator State Telford အမတ်တွေကဆိုတော့ဒီကိစ္စမှာလည်းပဲရခိုင်နဲ့တော့တနည်းတပုံပတ်သက်နေတယ်ဆိုတော့ဒီဟာရဲ့ဖိတ်ဆုပ်ထွေးနေရဆိုတော့တရုတ်တနိုင်ငံတွေစိစက်လို့လည်းမဖြစ်နိုင်ဘူးဆိုတဲ့သဘောပါ။ရှမ်းမြောက်ကိုတော့သူတို့ပြောလိုက်ရမှာပဲ။ဆိုတော့
အဲ့လိုတရုတ်ကသူတစ်ဖက်သက်လူချင်းလူပြောရင်လည်းပဲအေးအတွက်တခြားစဉ်းစားစရာတွေသူတို့ပဲအခြားရွေးချယ်စရာတွေရှိနေဆိုတော့ဒါတော်တော်လေးတရုတ်အတွက်လည်းအခက်ကြုံရမယ့်နေရာလို့ယူဆပါတယ်။ဒါပေမဲ့ခုနပြောတဲ့အနေအထားဆိုရင်တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိနေပါတယ်။အကယ်လို့ပေါ့ဒီတရုတ်ရဲ့အကျိုးစီးပွားကဟိုအာမခံချက်မရှိတော့ဘူးလို့သူတို့ကမြင်လာရင်
တစ်ဖက်ကနေပြီးတော့စစ်ကောင်စီကိုတစ်ဖက်သက်အားပေးပြီးတော့အေးအေးကိုချေမှုန်းလိုက်လို့ဟောသူတို့အကျိုးစီးပွားကအများအားဖြင့်ကဘယ်သူနိုင်လဲဘယ်သူရှုံးလဲဆိုတော့တကယ်ကသူစီးပွားရေးလို့ဟောတဲ့ stability တင်းလာတဲ့ရုံကဟိုပြည်တော်စုနဲ့သဝန်လှော်လာရေးဘုံဘူးကြီးမြောင်းလိုက်ပြောတယ်မလားအင်အားကြီးနိုင်ငံကြီးတွေကဗမာပြည်ကိုသူကသူတို့အကျိုးစီးပွားတဲ့မတည်မြင်ဖြစ်ဝင်ဆွဲနေပါတယုတ်ကိုစောင်းပြောတာပါဒါတည်းပြောရမယ်ဆိုရင်သူတို့ကလည်းမယုံသူတို့တယုတ်ကလည်းသူတို့မယုံဘူးမယုံလို့လည်းပဲသူတို့ပြောလို့မရရင်တယုတ်ကလည်းဝင်ပြီးတို့ပြီးတော့လုပ်လိုက်ကြပဲဆက်မြုပ်လို့ပါမှာဆိုတော့အဲ့ဒီကိစ္စ ည်ကြပါတယ်အိန္ဒိယတော့လက်ခံမလားရတယုတ်ကိုင်းမှာဝင်ပြီးတော့လုပ်ပြီးတယ်ဆိုတော့အဲ့ဒါလည်းပဲအများကြီးစဉ်းစားစရာသို့တော့တရုတ်အကူအညီပင့်နေဆိုတော့အထောက်အထားအများကြီးတွေ့ရပါတယ်ကျွန်တော်ဆောက်ထားအဟောင်းတွေလည်းပြန်ပြီးလေ့လာကြည့်ရအများကြီးပါပဲ
ဒီအခြေအနေတွေပေါ်မှာပေါ့ဟိုအိန္ဒိယချင်းနောက်ထပ်ဒီဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကရောဘယ်လိုသဘောထားရှိပါလဲ
အဲ့ဒါပေါ့အိန္ဒိယကလည်းပဲအဓိကအိန္ဒိယပေါ့လေအိန္ဒိယကတော့တရုတ်နဲ့ပြိုင်ပွဲဖြစ်တယ်တရုတ်ရဲ့အိန္ဒိယရဲ့မြန်မာနိုင်ငံသဘောထားမူဝါဒမှာအဓိကထက်ကတော့မြန်မာနိုင်ငံဒီအိန္ဒိယရဲ့ပြိုင်ဘက်ဖြစ်တဲ့တရုတ်ရဲ့ဩဇာကိုလုံးဝမကြိုက်ဘူးရေးဖြစ်တယ်ဒါအိန္ဒိယရဲ့မူဝါဒအဲ့ဒါကြောင့်အိန္ဒိယဒီဒီမိုကရေစီလှုပ်ရှားမှုကိုပြတ်ပြတ်သားသားမထောက်ခံတာကိုလည်းအဲ့ဒါကိုအကြောင်းပြတယ်ငါတို့ကပြတ်ပြတ်သားထောက်ခံလိုက်ရင်မြန်မာနိုင်ငံစစ်ကောင်စီကတရုတ်ဘက်ကိုလုံးဝပါဆိုတရုတ်ဘက်ကိုတွန်းပို့လိုက်လို့ဖြစ်သွားမယ်ဆိုတာအိန္ဒိယအများနဲ့ဆိုရင်လေဆိုတော့အိန္ဒိယကလည်းပဲတရုတ်လိုပဲတပတ်ကိုတိလိုက်ဟိုဘက်ကြည့်လိုက်ကြည့်နေရပါတယ်ဆိုတော့အစတုန်းကတော့အင်းညာစစ်ကောင်စီဖြစ်ဖြစ်ဘ ਹੁ အစိုးရဖြစ်ဖြစ်သူရဲ့သဘောတည်မှုရရှိရေးအတွက်ပေါ့လေသူရဲ့ကလဒန်ဘက်ဆုံးဖွံ့ဖြိုးရေးစီမံကိန်းအတွက်တခြားမြန်မာနိုင်ငံကိုဖြတ်သွားမဲ့စီမံကိန်းတွေအတွက်အနာရှိရဲ့အစိုးရနဲ့သာဆက်သွယ်ခဲ့ပြီးတော့အေရိုးဘာလို့သိဂရုမစိုက်ခဲ့ပါဘူးအေကအဲ့ဒါကိုသိမကျင်တ်ဘူးအေကဒီကိစ္စနဲ့ပတ်သက်ပြီးတော့ကလဒန်ဘက်ဆုံးစီမံကိန်းကိုသူကနည်းနည်းလှုပ်လာတော့ပြီးခဲ့တဲ့တရင်းနဲ့ကရေးတဲ့ချောင်းပါရင်မှာဟိန္ဒူစတန်တိုင်းစတင်းတိုင်းမှာပါတယ်အဲပလဘောအေကထိန်းချုပ်လိုက်ပြီးကြဲကအိန္ဒိယရဲ့ကလဒန်စီမံကိန်းဟာရှေ့ကိုမတူနိုင်တော့ဘူးဆိုပြီးပြောတယ်ဆိုတော့တချို့သတင်းစာတွေကအိန္ဒိယဆိုတော့တိုက်တွန်းကြတယ်မင်းတို့ဒီစစ်ကောင်စီကိုအကူနေလို့မရတော့ဘူးဒီဆိုတာခနောခနဲ့ဖြစ်နေပြီမထိန်နိုင်တော့ဘူးတိုင်းပြည်ကိုဆိုတော့အဲ့မှာအေဘာဝင်ကြံတဲ့တိုင်းရင်းသားတွေမှချင်းဆိုကြပါဆိုသူတို့လည်းပဲလိုပဲမှာသင်နဲ့မြေသင်ပဲထားသူတို့တွေနဲ့မမှန်ကန်ကန်ထိပ်ပစ်ဆက်ဆံဖို့လိုလာပြီဆိုတော့ပြောနေရပါတယ်ဒါအိန္ဒိယပေါ့လေဘင်္ဂလားဒေ့ရှ်ကလည်းပဲသူတို့ဒုက္ခသည်ကိစ္စအပြင်မြန်မာနိုင်ငံကဒုက္ခသည်တွေဆိုတာစစ်တပ်ကထွက်ပြေးလာတဲ့လူတွေဘင်္ဂလားဒေ့ရှ်ကိုရောက်တယ်ဟာဒီကိစ္စသိအရေးကြီးတယ်ဆိုဒီဟာကိုပြန်ပို့မဲ့ကိစ္စတွေသူတို့ညှိနေရတယ်အဲ့ဒီချိန်ထဲမှာပဲလူ့ခွင့်ရေးအဖွဲ့ Perfect Rights ကလည်းပြောတယ်ဒီဗမာစစ်တပ်ကထွက်ပြေးလာတဲ့လူပြန်မပို့နိုင်အောင်သူတို့တွေဟာဒီနွားလူခွေချူဖောက်မှုကဘလော့ဘက်ဂရောင်းမှာပါဝင်ခဲ့လဲဘာလို့သိလဲဆိုတာစစ်ပါအောင်သူတို့သူတို့နှိမ့်ဆက်ဖို့တော့မပြောဘူးသူတို့ကောင်းကောင်းမမထားပါဒါပေမဲ့အဲ့အချက်လက်တွေကိုယူပါဒီရိုဟင်ညာတို့မောင်းထုတ်ခဲ့တဲ့အထက်မှာဗမာစစ်တပ်ကအဓိကဆိုတော့သူတို့ဟာဘလို့ပတ်သက်ခဲ့လဲဆိုတာစစ်စစ်ဖို့ပြောနေဆိုတော့အင်းဘင်္ဂလားဒေ့ရှ်အတွက်လည်းပဲတော်တော်အရေးကြီးတဲ့ကိစ္စဖြစ်လာပါတယ်ဒီကိစ္စဟာဆိုတော့ဒါရီဟာတရုတ်ပါဝင်ပေါ့တရုတ်နိုင်ငံနဲ့မဟုတ်ဖက်နဲ့ဘီနာနိုင်ငံတွေကပတ်သက်နေတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်ဒီဟာ
နောက်တစ်ခုသိကျင်တာပါတစ်ဖက်မှာလည်းဒီ American Australia Japan India သူတို့ကဒီလုံခြုံရေးဆိုင်ရာဆွေးနွေးပွဲနိုင်ငံများအဖွဲ့ဆို Quad အဖွဲ့ပေါ့ဒီအဖွဲ့ကရောဒီ Indo-Pacific ဒေသအရေးမှာဘယ်လိုကဏ္ဍပါပါလဲ
Quad အဖွဲ့ဖွဲ့ရတဲ့အဓိကရည်ချက်ကိုတည်းတည်းပြောရင်ဆိုအဲ့ဒီမှာတရုတ်ရောမိုးလာမှာကိုတားတာပါပဲတရုတ်ရောမိုးလာမှာကို American မလိုလောက်ဘူးတရုတ်ရဲ့ပြိုင်ဘက်ဖြစ်တဲ့ India ကိုလည်းပဲအဖို့ညှိတယ် India သမုဒ္ဒရာအဓိကလုံခြုံရေးအတွက်ဖြစ်တယ်ဆိုတော့တရုတ်ကအိန္ဒိယသမုဒ္ဒရာကိုခင်ဗျားတို့ဆင်းထွက်ပေါက်လို့လုပ်လာတာဟုတ်အစတုန်းကတရုတ်ဟာဟိုမလက်ကရေလက်ကြားကဒီပတ်ထွက်ရတယ်ဒါပေမဲ့အဲ့မလက်ကရေလက်ကြားကိုဒီဘက်ကပိတ်လိုက်နိုင်ရင် ဒီကတော့ထပ်ပေါက်ဟာဖြစ်သွားမယ်နောက်ပြီးတော့ဒီရခိုင်ကနေပြီးတော့ကုန်းလမ်းနဲ့ဆက်ပြီးတော့တဲ့ပို့ပြီးတော့လွယ်ကူရဆိုပြီးတော့အဲ့ဘက်ကိုလှုပ်လာတာဆိုတော့ဒီဘက်ကိုအဓိကစောင့်ကြည့်ရင်လို့ဟန်တားကြည့်လို့လည်းပဲကော့တစ်ဖက်ကိုဖွဲ့ရမှာအဓိကရွေးချက်ပါဆိုတော့အမေရိကန်အားရဒီဟာဆိုသိပြီးတော့အေးလေးထားပြီးစောင့်ကြည့်နေမှာပဲဒါပေမဲ့လောလောဆယ်မှာတော့အမေရိကန်ဟာ တရုတ်ကသိလုံလုံကဲကဲဖြစ်မလားသိရင်တော့သိပြောမှာမဟုတ်ဘူးဘာကြောင့်လဲဆိုတော့သူ့မှလည်းသူ့ကိစ္စနဲ့သူအလုံးမအားနိုင်လက်မလည်နိုင်ဖြစ်နေတဲ့အတွက်ကြောင့်တကယ်ကြောင့်လို့သူအဓိကပြောမှာမဟုတ်ပါဘူးတရုတ်နဲ့ထိတိုက်ဖြစ်နေကြလဲသူတိုင်ဝမ်ကိစ္စကိုပဲသူဥတီပြီးတော့ပြောနေတယ်ကွာကိုတော့နိုင်ငံနဲ့ပေါင်းပြီးတော့ကျန်တဲ့နိုင်ငံနဲ့ပေါင်းပြီးလုပ်နေတယ်ဆိုတော့ဒါလည်းပဲအရ
အခုဒီကျမတို့အခုလက်ရှိအခြေအနေကနေပေါ့ရှေ့ကိုမှန်းမြော်ကြည့်မယ်ဆိုရင်အဆုံးသက်ကဘယ်လိုဖြစ်လာနိုင်ပါလဲ
အာအဆုံးသက်ကတော့ပြီးပြီးပြင်းပြင်းမမြင်ရသေးဘူးအများအားမှုံဝါးဝါးဖြစ်နေပါတယ်ဒါပေမဲ့ဒီကဘာမှာဖြစ်တဲ့အရေးခင်းတွေဒီထက်အရေးကြီးနေလောလောဆယ်မှာရုရှားကိစ္စရောယူကရိန်းကိစ္စရောဒါရှေ့လေပိုင်းဂါဇာမဖြစ်နေကိစ္စတို့လူပဲပေါ့သူတို့လည်းပဲဝါတာနဲ့ဆက်ပြီးတော့ကဘာရှောက်နေကြရဲဆိုဒီရခိုင်ပြည်နာမှာလည်းပဲဒီလိုပဲပြောမှာဖြစ်ပါတယ်မြန်မာနိုင်ငံတနိုင်ငံလုံးရဲ့အခြေအနေကလည်းမတည်မြဲဘူးဖြစ်လာနိုင်တာကတော့အခုဆိုလို့ချင်းချင်းတို့နောက်ပြီးတော့ကရင်တို့ကသူတို့ဒေသအုပ်ချုပ်ရေးကိုယ်ပိုင်အုပ်ချုပ်ရေးဆိုတဲ့ပုံစံမျိုးနဲ့သူတို့လုပ်လာကြတယ်သူတို့ဒေသအုပ်ချုပ်ဖို့အတွက်အဲ့ဒီဟာဒီပြည်ထောင်စုတစ်ခုလုံး Federal Democracy ပြည်ထောင်စုတည်ဆောင်ဖို့တဲ့အချိန်မှာပါဝင်လာမဲ့ဆွဲပုံစံမျိုးနဲ့လုပ်နေရတယ်။ဆိုတော့အေးအေးကလည်းပဲစစ်ကောင်စီကဘလောက်ဖြစ်ဖြစ်တရုတ်ကစစ်ကောင်စီကိုလုံးလုံးပုံအောင်ပြီးပြေထောင်တော့တော်တော်နဲ့လက်လျှော့မှာမဟုတ်ဘူးသူတို့အပေါ်စီရမှသူတို့ပိုင်အပေါ်စီနဲ့ပိုင်ဖြတ်မှာပေါ့ဆမ်းမြောက်လဲထူးထူးလောင်းပဲနည်းမြေသူတို့ရသွားကိုယ်ကတော့အဲ့ခါမှသဘောတူတာဖြစ်တယ်။ဆိုတော့သူတို့ဘက်ကလုံးဝမရရှိပင်နဲ့ပုံမြဲကြားနေမြဲပေါ်လေ status ကိုတော့သူပြန်သွားမှာမဟုတ်ဘူးသူတို့အပေါ်စီရင်ယူမှာပဲဆိုတော့ဘယ်အထိအပေါ်စီယူမလဲဆိုတာကိုစဉ်းစားကြည့်မယ်ဆိုရင်တော့ခုနလိုပဲချင်းတို့ဒီကရင်တို့မှလွတ်လို့ပဲသူတို့လည်းပဲပြင်းနေကိုသူတို့ထိန်းချုပ်နိုင်တဲ့အတိုင်းအတာတစ်ခုအထိအဲ့လိုမျိုးလောက်လာနိုင်မှသာလျှင်သူများတွေစဉ်းစားပြင်းလည်းပဲလက်ခံနိုင်မဲ့သဘောရှိရတယ်မဟုတ်ရင်တော့ဆက်လက်ပြီးတော့ဖြစ်နေမှာပဲလို့ယူဆပါတယ်များစင
်ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါတယ်